COVID-19 တက်ခွဲအတည်ပြုလူနာသစ် 23 ကိုအစကတည်းကယောဂသံသယရှိခဲ့လို့ကွာရန်တင်းဝင်ပြီး9ရက်အကြာမှာသူတို့ရဲ့တက်ခွဲနမူနာကိုရယူခဲ့တာလို့သိရပါတယ်။ဒီအကြောင်းကိုကျွန်မစုစုပြပြသွားပါမယ်ရှင်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့၈နှစ်ထုတ်ပြန်ချက်အရထိုင်းနဲ့မလေးရှားပြန် 23 မှာ COVID ယောဂတက်ခွဲတွေ့ရှိကြောင်းအတည်ပြုခဲ့တာပါ။အဲ့ဒီ23ဟာမြောက်ရီနယ်စပ်ကိတ်ကနေတဆင့်ပြောင်းဝင်လာတဲ့35ဦးပါအဖွဲ့တွေကဖြစ်ပြီးတော့သူတို့ကိုဖန်အံမျိုးကမူရစီဖြစ်စကံမှာရှီယန်နီကစပြီးအသွားလာကန့်သက်လိုက်တာပါပုံမှန်ဆိုရင်ကွာရန်တင်းစင်တာကိုရောက်တာနဲ့တခွဲနမူနာရယူစစ်ဆေးခဲ့ပေမဲ့အခုတခါမှာတော့ကျမရေးဌာနတာဝန်ရှိသူတွေရဲ့အကြံပြုချက်ကြောင့်ရနောက်ဆုတ်ခဲ့ရတယ်လို့မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကပြောပါတယ
်ဘာလို့လဲချက်ချင်းဆက်လိုက်လို့ရှိရင်တကယ်လို့များသူတို့ထိတိကျတာရှိရင်ယောဂါပြိုးတဲ့အချိန်ချင်းကျွန်တော်ရှင်းမပေါ်ဘူးခင်ဗျဒီကောင်တော့ရှိနိုင်တယ်ဆိုတော့တန်ရရှိတဲ့တနေ့ကျွန်တော်တို့ရှင်းနေဖြစ်မဲ့စာကို12ရက်နေ့ကျမှဆွဲယူကြတာဖြစ်ပါတယ်
သူတို့တွေကငကရစ်အဖြေထွက်ထားတဲ့ကျန်းတဲ့ဆနအူကိုတော့အသွာလာကန့်သက်ထားတဲ့ရဲမပြေခင်တစ်ခါပြန်ဆက်သွားမယ်လို့ဆိုပါတယ်ဒီကနေ့မနက်ထုတ်ပြန်ခဲ့ပြီးဖြစ်တဲ့လူနာသစ်23ကိုသက်ဆိုင်ရာစီယုံတွေစီလွှဲပြောင်းပေးပြီးဖြစ်တဲ့အကြောင်းကိုလည်းဖန်ခိုင်အုပ်ချုပ်ရေးမှူးဦးစန်းအောင်ကအခုလိုပြောပါတယ
်ဟုတ်ကဲ့အဲ့လိုလွှဲပေးထားပါအဲ့လိုလွှဲဖို့ကျွန်တော်တို့လမ်းညွှန်တဲ့အတွက်ဒီနေ့ပဲခိုင်ရတဲ့ဘက်မှဦးစီးပြီးတော့လုံလုံးဖွင့်လိုက်ဖို့ပါ
ကရင်ပြည်နယ်ဖန်ဆေးရုံကို2ဦးမွန်ပြည်နယ်က4ဦးကိုမော်လမြိုင်ဆေးရုံရှိပြောင်းထားပြီးနောက်ထပ်18ဦးကိုတော့ရန်ကုန်မြို့ကဝေဘာကြီးဆေးရုံကိုလွှဲခဲ့တယ်လို့သိရပါတယ်။ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်ကိုဗစ်တက်ခွဲအတည်ပြုလူနာ286ဦးရှိထားပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူကတော့189ဦးထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။